အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုရာဇဝတ်မှုနဲ့လာမဲ့အင်ကာနေမှာနယူးယောက်မြို့ကြီးရှိမန်ဟတန်ဂျူရီတရားသူကြီးတူကတရားဝင်ဆွဲချက်တင်ဖို့ရှိနေပါတယ်။ဒီအတွက်ဆန္ဒပြဝရီလည်းဖြစ်လာနိုင်တာမို့အမေရိကန်မြို့ကြီးအတော်များများမှာအစိုးရအဆောက်အုံအကြီးတွေနာမှာလုံခြုံရေးတွန့်မြင့်ထားရတယ်လို့အမေရိကန်အရာရှိတွေကပြောနေပါတယ်။သမ္မတဟောင်းထရမ့်မှာသူနဲ့ဖောက်ပြန်ခဲ့တဲ့လိန်ဖြော်ပြေးဇလန်းတွေရိုက်တဲ့မင်းသမီးစတော်မင်းဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်မှာနှုတ်ပိတ်ခဒေါ်လာ13,000ကိုရှေ့နေကတဆင့်ပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မြို့မန်ဟတန်ခရိုင်ရှေ့နေတွေကနှစ်တွေနဲ့ချီစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ထရမ့်ကိုဆွဲချက်တင်ဖို့ဂျူရီအဖွဲ့ကပြီးခဲ့တဲ့ကြက်တာရင်းနဲ့မှာပဲဆုံးဖြတ်လိုက်ကြတာပါလောလောဆယ်မှာတော့ဆွဲချက်အတိအကျကိုဂျူရီအဖွဲ့ကမထုတ်ပြန်သေးပါဘူးအင်ကာနီတရားရုံးမှာဆွဲချက်တရားဝင်တင်မှပဲအတိအကျသိနိုင်မယ်လို့ခန့်မှန်းရပြီးအဲ့ဒီနေ့ကျရင်ထရမ့်ကိုလည်းတရားအောင်ရှေ့မောက်တွေ့ရနိုင်ပွဲရှိပါတယ်ထရမ့်ကတော့သူအပြစ်ကျူးလွန်မှုထားကြောင်းတုံ့ပြန်ထားပြီးနိုင်ငံရေးရအမြင့်ဆုံးလှုပ်ကြံမှုပါလို့ပြောထားပါတယ်ခင်ဗျ